2009 ခုနှစ်ကမြန်မာနိုင်ငံမှာမကြုံဘူးလောက်အောင်ကုန်စည်နှုန်းတွေမြင့်တက်လာပြီးစားဝတ်နေရေးကျတဲလာတဲ့အတွက်အစိုးရအနေနဲ့ဖြည့်ရှင်းပေးဖို့ယဟန်တန်ဃာတော်ရီဟာသူတို့ရဲ့ကြောင်းစာတင်တိုက်တွေကနေလမ်းမပေါ်ထွက်ပြီးတောင်းဆိုလှုပ်ရှားခဲ့ကြပါတယ်။ဓာတ်ဆီဈေးနှုန်းတွေလျှော့ချဖို့တောင်းဆိုလှုပ်ရှားမှုတွေကြောင့်88မျိုးဆက်ကြောင်းသားခေါင်းဆောင်တွေဖြစ်တဲ့မင်းကိုနိုင်ကိုကိုကြီးအပါအဝင်ကုန်စည်နှုန်းကျဆင်းရေးအတွက်ဥဆောင်လှုပ်ရှားသူကိုထင်ကျော်တို့2009ခုနှစ်ဩဂုတ်လမှာအဖမ်းခံရပြီးနောက်ပိုင်းစစ်တွေနဲ့ပခုတ်ကူမျိုးကတန်ဃာတော်တွေဟာလမ်းမတွေပေါ်ထွက်ပြီးမေတ္တာပို့ဆူတောင်းလမ်းဆောင်ရင်းကုန်စည်နှုန်းကျဆင်းဖို့တောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့အာဏာပိုင်တွေကတန်ဃာတော်တွေရဲ့ဆန္ဒပြမှုတွေကိုအကြမ်းဖက်ဖြိုခွဲခဲ့ပါတယ်။အဲဒီမှာပခုတ်ကူမျိုးကအာဏာပိုင်တွေရဲ့လုပ်ရက်ဟာအဆိုးရွားဆုံးဖြစ်ခဲ့ပြီးတီဟိုရှင်ဖျားစီကိုချီတက်လာတဲ့တန်ဃာတော်တွေအပေါ်စစ်တပ်ကနှိမ်နင်းမုံကိုကိုယ်တိုင်တွေ့မြင်ခဲ့ရတဲ့ကိုဇာနီကအခုလိုပြောပြပါဗျာ။
ဒီလိုရှင်ဘုရားကိုခြိတက်လာတဲ့အချိန်မှာပခုတ်ကူတက်မတရားတက်ကယူဟာမှုဘိုးဘူးကြီးခမောင်ထွေးနဲ့နှစ်သုံးကားတက်ရင်မှုဘိုးမှုမျိုးတန့်စဉ်ဦးဆောင်တဲ့စစ်တက်ကနေပြီးတော့ဒီစေယုံနေုံကြားမိပွိုင်မှာသူတို့တနက်ကိုစီတွေလက်နဲ့အပြည့်စုံနဲ့သူတို့စောင့်နေတယ်စောင့်နေတဲ့အချိန်မှာဘုန်းကြီးတွေလည်းလာတဲ့လာရောဘုန်းကြီးတွေဟိုဘောနော်လာလန်းအတိုင်းပြန်မှုသူတို့ပြောတယ်ဘုန်းကြီးတွေကငါတို့ကမြစ်တာဖို့ခြိတက်ကြွချီတာတီယိုရှင်ဘုရားကိုရောက်အောင်ကြွမယ်အဲ့လိုမျိုးသူတို့အခြေတင်စကားပြောနေတဲ့အချိန်မှာမြို့နယ်တန်ခါမာနာကဥက္ကဋ္ဌဥတေဇောကဒီအာနာပိုင်းနေကခေါ်လို့နေမှာပေါ့ဥတေဇောကြွလာပြီးတော့ဥတေဇောကဆန္ဒပြတဲ့အဖွဲထဲမှာပါတဲ့ခေါင်းဆောင်တွေကသူတို့လယ်တိုက်ကကိုတော်တွေပါနေတော့ကြတော့ဒီကောင်ဖန်းဒီကောင်ဖန်းလို့ပြောပြီးတော့ဝင်းဖန်းတယ်ဝင်းဖန်းတဲ့အချိန်မှာအတန်ခါတွေရုံးရင်ဆန်ကဖြစ်နေတာပေါ့အဲ့လိုဖြစ်နေတဲ့အချိန်မှာသူတို့စစ်တပ်ကနေတနက်12ချက်လောက်ဖောက်လိုက်တယ်ခင်ဗျဖောက်ပြီးတော့ကြတော့ဂျိုးနဲ့ပြစ်ဖမ်းတယ်နောက်တန်ဃာတွေကိုလိုက်ရိုက်တယ်ပေါ့နော်ဘေးကကြည့်နေတဲ့လူတွေကိုလည်းလိုက်ရိုက်တယ်ခေါင်းကြီးတွေလည်းအဲ့တော့ကြတော့အကုန်လုံးရုံးရင်ဆန်ကပ်ဖြစ်ပြီးတော့ထွက်ပြေးကြရတယ
်အဲ့ဒီလိုစစ်တပ်ကအကြမ်းဖက်နှိမ်နင်းခဲ့တဲ့အပေါ်မှာတန်ဃာဒုတိယလုံသာမကပြည်သူတွေပါမခံရနိုင်အောင်ဖြစ်ခဲ့ကြပါတယ်ဒါကြောင့်ဗုဒ္ဓဘာသာထွန်းကားတဲ့မြန်မာနိုင်ငံမှာသာသနာအတွက်အန္တရာယ်ကျရောက်နေပြီလို့တန်ဃာတော်ရီဘက်ကမြင်လာကြတဲ့အတွက်စက်တင်ဘာလ9ရက်နေ့မှာမြန်မာနိုင်ငံလုံးဆိုင်ရာတန်ဃာတပ်ပေါင်းစုအဖွဲ့ကြီးကိုဖွဲ့စည်းလိုက်ပြီးဝီနီတရားတော်နဲ့အညီသာသနာတော်ကိုကာကွယ်ဖို့ဆုံးဖြတ်ခဲ့ကြတယ်လို့တန်ဃာတပ်ပေါင်းစုအဖွဲ့ကနိုင်ငံတကာဆက်ဆံရေးတာဝန်ယူထားတဲ့အရှင်ဣတရိယကမိန့်ကြားပါတယ
်ကျွန်တော်ဒါတန်ဃာထီတီကောင်းဆောင်လေးအဲရန်ကုန်ရန်ကျူတမကမန္တလေးတန်ဃာတမကြီးစားကြည့်တဲ့ပြင်ဦးဇင်းတို့ကိုယ်တိုင်အဲ့ဒီမှာရေးပေါ်စည်းဝေးတွေခေါ်ပြီးတော့အေးငါတို့တန်ဃာတွေကတော့ဒီလိုနှိမ့်ဆက်ခံရဒီလိုနှိမ့်ဆက်ခံရရင်မြတ်စွာဘုရားချမှတ်ထားတဲ့တတ္တနေကုသနာကမ္မဝါစာရုပ်ပြီးတော့ဒီလိုဟန်တားရမယ်ဆိုတဲ့ဝီဒီဥပဒေရှိတယ်။ဒါကြောင့်မလို့ဒီဥပဒေကိုနားပါးကနေပြီးတော့ချိုးဖျက်လိုက်ပြီးတို့ဒါကြောင့်မလို့ဒီကံအတိုင်းဆောင်ရွက်ကြစို့ဆိုပြီးတော့တန်ဃာတော်တွေအားလုံးဒါစည်းဝေးပြီးတော့တတ္တနေကုသနာကမ္မဝါစာရုပ်ပြီးတပိတ်မောက်မယ်ဆိုပြီးတော့လုပ်ကြဒါနောက်ဆုံးချက်အနေနဲ့ဒါသူရဲ့ကံတိုင်းနာဘစီဆိုရကိုတောင်းမှန်ရင်ပြန်တောင်းမှန်တောင်းမှန်တယ်လို့ဆိုလို့ရှိရင်ခွင့်လွှတ်မယ်ဆိုပြီးတော့နောက်ဆုံးဒိတ်ပေးခဲ့တယ်။ဖြစ်တာက9ရက်နေ့ကနေဖြစ်တယ်။နောက်ဆုံး19ရက်နေ့အထိသူတို့ကိုဒိတ်ပေးခဲ့တယ်။ဒါပေမဲ့နာဘစီဆိုရကတန်ဃာတော်တွေရဲ့တကယ်ဝိညာဉ်ကနေအညီ chance အခွင့်ရေးပေးတာကိုမလိုက်နာတဲ့ပြင်သူတို့ကနေပြီးတော့တန်ဃာတော်တွေကိုဒါလုံးဝပြန်လဲတောင်းမှန်ခြင်းမရှိတဲ့အတွက်ကြောင့်16ရက်နေ့မှာစပြီးတော့တန်ဃာတော်ရေပဒနေကုသရာကမ္မစာရုပ်ပြီးတော့တပိမောင်းလိုက်ပါသုန
ာတုမေဘဝတိသံဃောသန္တာရုံ
းကြရန်ကုန်မြို့ကတန်ဃာတော်ရေဟာတပိမောင်းကန်ဆောင်ပွဲကိုစက်တင်ဘာလ18ရက်နေ့မှာစတင်ခဲ့ပါတယ်သာသနာအလံကိုလွှင့်ထူပြီးမေတ္တာပို့ဆူတောင်းလမ်းလျှောက်လာတဲ့တန်ဃာတော်ရေဟာစုလေဖျားလမ်းကိုခြိတက်လာခဲ့ကြပါတယ်တန်ဃာတော်တွေကိုရိုက်နှက်ခဲ့တဲ့အပေါ်ဝင်းချတောင်းပန်ဖို့ကုံစည်နှုံတွေချပေးဖို့ဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့နဲ့တွစ်ဆုံဆွေးနွေးအပြေရှားဖို့စတဲ့အချက်လေးချက်ကိုတန်ဃာတော်တွေကအဓိကတောင်းဆိုခဲ့ကြပါတယ်။တန်ဃာလှုပ်ရှားမှုကြီးစတင်တဲ့အချိန်မှာပဲပြည်သူတွေရဲ့ထောက်ခံမှုကိုတခဲနဲ့ရရှိခဲ့တယ်လို့ရွှေဝါရောင်တန်ဃာလှုပ်ရှားမှုကြီးကိုဥဆောင်ခဲ့တဲ့တင်ငန်းကျွန်းမက်ကင်ကျောင်းကအရှင်ဂေါတိတာကမိန့်ကြားပါတယ်
ဒါဥစဉ်တို့ဘုန်းကြီးတွေကတိုင်းပြည်အတွက်ကောင်းကျိုးလုပ်တာပဲရှိတာကိုတချိန်ကြာလို့ဥစဉ်တို့နိုင်ငံဒီမိုကရေစီရလာလဲပဲဥစဉ်တို့ဘုန်းကြီးတွေကကိုယ်တပိတ်ကိုယ်ပိုက်ပြီးစွန့်ခံစားရမှာပဲ။ဘာဖြစ်လို့လဲတိုင်းပြည်ရဲ့ဟိုတရားစီရင်ရေးအာဏာတို့တရားပြုရေးအာဏာတို့အုပ်ချုပ်ရေးအာဏာတို့ဆိုတာဥစဉ်တို့ဘုန်းကြီးတွေမှာယူပိုင်ခွင့်လည်းမရှိဘူးယူလို့လည်းမရပါဘူး။
အဲ့တော့ဦးဇင်းတို့တိုင်းပြည်အတွက်လှုပ်တာဆိုတော့ဒကမာတွေဟာတည်တယ်ဒကမာတွေကအဲ့တော့ပြည်သူတွေကတည်တဲ့ခါကျတော့ဦးဇင်းတို့တခဲနဲ့အားပေးတယ်ထောက်ခံတယ်ရန်ကုန်မြို့ကစတင်ခဲ့တဲ့တန်ငါလှုပ်ရှားမှုကြီးဟာချက်ချင်းဆိုသလိုတနိုင်ငံလုံးပြည်နှံသွားပြီးမန္တလေးမြို့မှာဆိုရင်လေတန်ငါရော်ရီချီတက်စန္ဒပြခဲ့ကြပါတယ်အာဏာပိုင်တွေမျက်ခြေမပြတ်စောင့်ကြည့်နေတဲ့ကြားကတန်ငါတပ်ပ လက်ရှိအိန္ဒိယနိုင်ငံမှာသတင်းသုံးနေတဲ့အရှင်ပညာသီရိကအခုလိုမိတ်ကြပါတယ
်ကျွန်တော်ဆာယဆာရန်နေဖြန့်ချီတာမျိုးတွေအများကြီးလုပ်ခဲ့တာပေါ့ဆာယဆာရန်နေဖြန့်ချီအောင်လုပ်ခဲ့တဲ့အချိန်မှာဒီလှုပ်ရှားမှုတွေလည်းတော်တော်အရှင်ဟုန်မြင့်နေပြီဆရာတော်ဥက္ကံပြီးတာအဲ့ဒီမှာပရင်တာကြီးပေါ့နော်အဲ့မိတ်တူစေယူထမ်းပရင်တာယူထမ်းပြီးအမှအဲ့မှာတကြောင်းဝင်တကြောင်းတွင်းနဲ့ညာကြီးမှာတွာလာခဲ့ရတာလေတော်တော်တော့ဆရာတော်ရေးစားဖို့လည်းကောင်းတယ်ဝမ်းသာစရာလည်းကောင်းပါတယ်သူရဲ့ဒီဇွဲလုံးလာဝရိယနဲ့သူရဲ့ကြိုးစားအားထုတ်မှုတွေအမှန်တမ်းမှချီးကျူးစရာကောင်းပါတယ်အများတိုင်လို့ရှိရင်လည်းသူခင်ဗျာမကျင်းရတဲ့ညတွေလည်းရှိတယ်နေ့တွေမှာဆိုလို့ရှိရင်လည်းဦးဇင်းတို့တရလုံးမှာလက်ဖေးတစ်ခွက်ကော်ဖီတစ်ခွက်နဲ့ဒီမုံတပွဲနဲ့ဒီလိုတဏီကုန်ပြီးသွားတဲ့နေ့တွေလည်းရှိခဲ့တာပေါ့။ဘာဖြစ်လို့လဲဆိုတော့ဦးဇင်းတို့ကအချိန်နေတဲ့အချိန်ကကြည့်ပြီးမှတကြောင်းဝင်တကြောင်းနဲ့ဦးဇင်းတို့ကနေခဲ့ရတယ်။တခါတည်းမှအဲဒီကျောင်းတိုက်ကြီးတွေထဲမှာဝင်ပြီးမှဒေသကတပ်ပေါင်းစုကိုယ်စားလှယ်တွေနဲ့အလိုလေးဝက်ဆင်းနေရတာတွေရှိတယ်။
တန်ခါလှူရှားမှုကြီးကိုပြည်သူတွေဘက်ကအားဖြည့်ကူညီလာကြပြီးအမှုပညာရှင်တွေပါဝင်လာတဲ့အခမ်းကဏ္ဍကိုတော့ကိုယ်တိုင်ပါဝင်ခဲ့တဲ့ကဗျာဆရာအောင်ဝေးကအခုလိုပြောပါဗျာ
။တန်ခါကြီးကတော့နော်ပြည်သူလူထုတွေလမ်းမထွက်ပြီးတော့မြစ်တာပို့နော်ဆန္ဒပြုလမ်းလျှောက်နေကြပြီ။အဲ့တော့ပြည်သူလူထုဒီကကောမလုပ်နေကြမလဲ။အကြောက်တရားနဲ့ဖိနှိပ်ထားတဲ့အပေါ်မှာဒီကြောက်နေလို့ပြီးမလားဆိုတဲ့အချိန်မှာကျွန်တော်တို့စာပေနဲ့မြန်မာသမားတွေကမလုပ်မလဲဆိုတာကျွန်တော်တို့စဉ်းစားပြီးတော့အနည်းဆက်ဆုံးနေခဲ့တဲ့ကိုယ်စားကနာနော်ကိုယ်စားတထွေးကျွန်တော်တို့ပေါ့နော်ကောင်းကြီးဆိုင်မိကြတယ်ကောင်းကြီးဆိုင်မိတဲ့အချိန်မှာတခြားရုပ်ရှင်တို့ဂီတတို့ကအမှုပညာတွေလည်းပါပါတယ်အဲ့ချိန်မှာကျွန်တော်တို့စာပြင်းအမှုပညာသမားတွေကတန်ဃာတွေနဲ့ပြည်သူတွေကြားမှာနော်ပေါင်ကူပေးတဲ့သူတွေမဖြစ်သင့်ဘူးလားနော်ဖြစ်တတ်တယ်ကျွန်တော်တို့ရှင်းလေးလို့ရေးတော့ဘုံတော့ကလည်းမြန်မာနိုင်ငံစာပြင်းတဲ့အမှုပညာရှင်များဆိုပြီးတော့စိုင်းမှုကြီးတလူလူလွင့်ပြီးတော့ရုပ်ရှင်သမားတွေဂီတသမားတွေဇာတ်ရေးဆရာတွေကဗျာဆရာတွေကအများကြီးပဲကျောင်းသားတွေဥဆောင်တဲ့တိုက်ပွဲမှာတတိကျကျပါဝင်ခဲ့ကြတာပဲအဲ့တော့ကျွန်တော်တို့ခစ်ကြမှာကျွန်တော်တို့ကနော်ညံ့ရကြတော့မလားဆိုပြီးကျွန်တော်တို့တိုင်မယ်နော်တူတူပြောရရင်ကိုစားကနာရဲ့ကျွန်တော်ရဲ့ကိုစောတော်တီးရဲ့၃ယောက်ခေါင်းကြီးဆိုင်နဲ့ဆိုင်ပြီးတော့ကျွန်တော်တို့စက်တင်ဘာ20 21ပေါ့နော်အဲ့ဒီမှာကျွန်တော်တို့ရဲ့သဘောထားတွေအတန်တွေကိုနော်ဒီပြပရေဒီယိုတွေမှာကျွန်တော်တို့ထုတ်ဖော်လိုက်တယ်အဲ့ဒီမှာကျွန်တော်တို့ပညာတဲ့အပေါ်မှာတည်သွားတဲ့နားတောင်သွားတဲ့ဒီလူလူတွေရောစပီးနုပညာသမားတွေရုပ်ရှင်သမားဂီတသမားတွေအားလုံးကိုကျွန်တော်တို့ရှေ့ဆက်သွဲလာကြတယ်
တန်ခါလှူရှားမှုကြီးအရှင်အဟုန်မြင့်လာတဲ့အချိန်မှာစစ်ဆိုးရဘက်ကအကြမ်းဖက်ဖြိုခွဲဖို့အခွင့်အရေးရသွားတဲ့အကြောင်းရင်းကိုတော့အရှင်အိတ်တရိယာကအခုလိုမိန့်ကြားပါဗျ။အ
ဲဒီမှာတို့တက်ပါအခွင့်အရေးရပါလေဆိုတဲ့အခါကျတော့ဦးဇင်းတို့ဒါတန်ခါတွေကစီးပေါက်တာပေါ့လေချက်ခဝိုင်းဆရာတော်ပေါ့သူကနေပြီးတော့မလုပ်လိုက်နဲ့ဆိုတဲ့အခါကျတော့ဘယ်ပုဂ္ဂိုလ်တွေကနေပြီးတော့ဒါတို့အကြောင်းကိုမှန်လေးကိုရေတံခွန်းနဲ့ပြစ်လိုက်လဲမသိဘူးအဲ့ဒါကိုသူကနေပြီးတော့ရေကြီးခွင့်ငယ်လုပ်ပြီးတော့ဗန္ဒပြတဲ့ကိုတော်ဒီကနေပြီးတော့ဒီလိုမျိုးပေါက်တယ်ဒီလိုပေါက်တဲ့အတွက်ကြောင့်ဗန္ဒစားထိုက်တယ်အဲဒါကြောင့်မလို့ဒီဥစ္စာကတနိုင်ငံလုံးတန်ဃာတော်တွေကဆန္ဒပြတာချင်းအတူတူဖြစ်တဲ့ကြောင့်အုပ်စုတစုတည်းဖွဲ့ဖြစ်တယ်ဒါကြောင့်မလို့ဆန္ဒပြတဲ့ကိုတော်တွေအကုန်လုံးကဒါအကျဉ်းဖတ်တယ်တန်ကြီးကပိုင်ပစ္စည်းတွေကိုဖျက်ဆီးတယ်ဆိုပြီးတော့သူကဆန္ဒပြတန်ဃာတွေအကုန်လုံးကိုပါရာဒီကကြားတဲ့ပုံစံမျိုးတွေဆွဆဲပြီးတော့သူရေးလိုက်တယ်ရေးလိုက်တဲ့အတွက်ကြောင့်အဲ့ဒီစာရွက်ကိုရသွားတယ်ဘိုးချုပ်မောင်ဦးကဒီစာရွက်ရလိုက်တာဟာသူအင်မတန်မှဝမ်းသာတယ်သူတို့ဖြစ်တဲ့တဲ့ကိုဝါရဖြန်းလို့ရပြီသူအရမ်းနဲ့ပဲဒီစာရွက်ရသွားတဲ့ခါကျတော့သတင်းစာကြီးတွေကနေမျက်နှာဖုံးညာနေနှိမ့်စင်ပေါ်ပြတယ် TV တွေကနေပြီးတော့နှိမ့်စင်ပေါ်ပြတယ်ဒါဆန္ဒပြတန်ဃာတော်တွေကလုံးဝအကျဉ်းဖတ်တယ်တန်ဃာတော်တွေမဟုတ်ဘူးတန်နိုင်ငံလုံးရှိတဲ့တန်ဃာတော်တွေကအလိုတူလိုပါပဲဒီလိုဖြစ်လို့ရှိရင်တန်နိုင်ငံလုံးတန်ဃာတော်တွေကပါရာဒီကကြရဲဆိုပြီးတော့သူတို့ကဆရာတော်ကိုဖူလုံးလုပ်ပြီးတော့တန်ဃာတော်တွေဟာဒါတန်ဃာရှင်မဟုတ်တော့ဘူးဆိုတဲ့ပုံစံမျိုးသူတို့ပုံကြီးတွေချဲ့ပြီးတော့သတင်းစာတွေ TV တွေကနေရေးလိုက်တဲ့အတွက်ကြောင့်သူတို့တော်တော်များများကစစ်တဲ့ထဲမှာအရင်တော့ဩတန်ဃာရှင်တွေမြေတတော်
ပို့ပြီးတော့ရုပ်ပြီးတော့ခြေတက်ဆန္ဒပြနေကြတာပဲပို့ပြီးတော့အကုန်လုံးဒီလိုထဲထဲမှာမိန်ပေးဖို့အစားခန့်နေတာဟာအင်းဆရာတော်ရဲ့စီဖောက်လိုက်တဲ့အတွက်ကြောင့်သူတို့ထဲမှာမိန်ပေးဖို့လွယ်လာသူတို့အဲ့ဒါကိုပဲခုံလုံးလုပ်ပြီးတော့မာနဆရာတော်တွေဒီပို့တယ်ဒါကြခွန်ဆရာတော်အစားဒီလိုလုပ်နေပြီဆရာတော်မိန်ပို့ဘူးလားဆိုပြီးတော့မာနဆရာတော်တွေဒီသူတို့တွန်းအားပေးတဲ့ချက်လက်တွေဒီဖြစ်လ င်ကြပါတယ
်ဦးဇင်းတို့တော့ဒီလောက်ရက်ဆက်နေမယ်လို့ဦးဇင်းတို့မထင်ခဲ့ဘူးဗျဒီလောက်တည်အောင်လည်းပဲဦးဇင်းတို့ကိုဟိုလှုပ်နေမယ်လို့ဦးဇင်းတို့မမျှော်လင့်မိဘူးပေါ့ဒါပေမဲ့အဲ့ဒီနေ့ကျတော့ဦးဇင်းတို့ကလည်းဒီရွှေကုံဖျားဘော်ကနေပြီးတော့ဆင်းလာဆင်းလာတဲ့အခါကျတော့ရှေ့တက်တက်မှာပိတ်ထားပြီးတော့ဦးဇင်းတို့အသွားမခံဘူးအသွားမခံမင်းနဲ့သူတို့ရဲ့နဘတ်ဖြုတ်ထားတဲ့ဒိုင်တာကားတွေပေါ့ဦးဇင်းတို့ဒီဖုံးကြီးတွေကိုတက်ခိုင်းနေတက်ခိုင်းနေဆိုတော့ဦးဇင်းတို့ကလည်းအဲ့ဒီမှာပြောတယ်ဘာဖြစ်လို့တို့တက်ခိုင်းတယ်လဲငါတို့ကအေးအေးချမ်းချမ်းနဲ့မေတ္တာပို့တာဟုတ်ဦးဇင်းတို့ပြောတဲ့အခါကျတော့သူတို့ကမရဘူးဒါအထက်ကပေးတဲ့အမင်းကြောင့်မို့လို့ဒီပေါ်တက်ပါဒီပေါ်တက်ဆိုတာဦးဇင်းတို့ကိုဒါစစ်ကြောရေးစခန်းတွေကိုခေါ်ပြီးတော့ဦးဇင်းတို့ထောင်ချမယ်နှိပ်စက်မယ်ဒါမျိုးလုပ်မှာဦးဇင်းတို့ကသိတယ်အဲ့တော့ငါတို့မတက်ဘူးဦးဇင်းတို့အနေနဲ့ငင်းငင်းချမ်းချမ်းပဲမေတ္တာပို့မယ်တခါတော့အနေနဲ့ရှေ့ရဖဲ့ပေးပါဒီလိုပဲပြောနေတာဒီလိုပြောနေရင်ရရနေပြီးတော့ဦးဇင်းတို့ကိုသူတို့နောက်ကအမိန်နေလာတဲ့အခါကျတော့ဝင်ရိုက်ဆိုပြီးတော့ဇော့အတင်းနဲ့ဝင်ရိုက်တော့အုတ်တိုင်းပေါ်တက်ပြေးတဲ့ပုဂ္ဂိုလ်ကတက်ပြေးဒေးပြေးတဲ့လူကပြေးပေါ့ဒါပေမဲ့ဦးဇင်းတို့မေတ္တာတရားနဲ့ပဲတုတ်ပြန်ပြီးတော့သူတို့ကိုဘာမှဦးဇင်းတို့ပြန်ပြီးတော့ရိုက်နှက်ခဲ့တယ်ပြန်ပြီးတော့ပြစ်ခဲ့တယ်ဆိုတော့ဦးဇင်းတို့ဘာမှမရှိပါဘူးအဲ့လိုလုပ်တဲ့အခါမှာဒီလူတွေကလည်းပဲမနေနိုင်တော့ဘူးမကြည့်ရတော့ဘူးဗျမကြည့်ရတော့ကြားလူတွေကလည်းပဲဟိုမကောင်းတာတွေနဲ့ဆဲတာတွေဆဲပေါ့နော်လူတွေကတားနဲ့များလာတဲ့အခါကျတော့သူတို့ကမျက်ရည်ယိုပုံးတွေပြစ်ပြီးတော့အဲ့နေရာမှာလူတွေမနေနိုင်အောင်အဲ့နေရာကိုမလာရဲအောင်ချွေတကုံဖျားကိုမမြင်ရအောင်မျက်ရည်ယိုပုံးတွေပြစ်ထားတဲ့အခါမှာသူတို့ရဲ့ကံကြမ္မာကိုသူတို့ဖန်တီးတော့ဗျဘာလုပ်လိုက်လဲဆိုတော့နေကင်းကြောင်တောင်ကြီးနေပူနေတဲ့အချိန်မှာမိုးကြိုးကြီးထပြီးတော့ပြစ်လိုက်မိုးချိုးပြစ်လိုက်တဲ့အခါကျတော့မှဒီလုံတိန်နေစစ်တပ်တွေဟာဘယ်နှားရောက်သွားမှမသိဘူးအကုန်လုံးဖယ်သွားတဲ့အခါမှာဦးဇင်းတို့ဒီတန်ဃာတော်တွေကိုပြန်စုပြီးတော့တခါမေတ္တာပို့ပြီးလမ်းလျှောက်ခဲ့တာပါ